မြန်မာနိုင်ငံနောက်ဖက်ချမ်းရခိုင်ပြည်နယ်တွင်းကရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂထွေထွေညီလာခံကိုတင်ပြဆွေးနွေးသွားဖို့ OIC အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ညီလာခံကနေဆုံးဖြတ်လိုက်ပါတယ်။ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးအကောင်းဆုံးဖြေရှင်းနိုင်ဖို့မြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းနေတယ်လို့ဆိုပါတယ်။အကြောင်းစုံကိုတော့ကိုသားညုံဦးကပြောပြမှာပါရှင်။
မွတ်စလင်နိုင်ငံဒီနိုင်ငံပေါင်း58နိုင်ငံပါတဲ့ OIC အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ညီလာခံတဲ့နိုင်ငံတကာအရေးနဲ့ပတ်သက်ပြီးတော့အဓိကလွှမ်းမိုးခဲ့တဲ့အထက်မှာဆီးရီးယားကိစ္စအပြင်မြန်မာနိုင်ငံကရိုဟင်ဂျာအရေးလဲပါပါတယ်။မြန်မာနိုင်ငံတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ Saudi Arabia နိုင်ငံမက္ကာမှာအခုကျင်းပခဲ့တဲ့ OIC ညီလာခံကနေပြီးတော့ပြစ်တင်ရှုံချသွားပါတယ်။ဒါ့ပြင်ဒီကိစ္စကိုကုလသမဂ္ဂအထူးကိုတင်ပြဆွေးနွေးဖို့ဆုံးဖြတ်လိုက်တယ်လို့ Saudi Arabia နိုင်ငံနိုင်ငံကြီးဝန်ကြီးنزر بين عبيد مدني ကပြောတော့ပါတယ
်ဖိဒါနတီမရှဒီဒါလစ်စတမရာရီဆူလ်တာတီမီအန်မာဖီအာမာလ်အလ်ဥန်ဖ်ဒဒ်ဒွမ်ဝအင်ကာရီဟက်အလ်မဝါတနာဝကာရရတ်အလ်ကိမမာတဆဆီဒါကဒီယတ်အလ်ရိုဟင်ဂျာဝနက်လဟာအလ်အလ်ဂျမအီယတ်အလ်အာမတီလလ်အူမမ်အလ်မူတဟီဒ
ါမြန်မာနိုင်ငံမှာနိုင်ငံသားဖြစ်ပိုင်ခွင့်ငြင်းပယ်ခံရတာနဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတာတွေအပေါ်မြန်မာခေါင်းဆောင်တွေကိုအပြင်းထန်ရှုံချတဲ့အကြောင်းညီလာခံကနေပြီးတော့ထုတ်ပြန်ပါတယ်ဒီရိုဟင်ဂျာပြဿနာကိုကုလသမဂ္ဂထူထူညီလာခံအထက်ကိုတင်ပြဖို့အတွက်ညီလာခံကနေပြီးတော့ဆုံးဖြတ်လိုက်ပါတယ်ဆိုပြီးတော့ sorry နိုင်ငံကြေးဝန်ကြီးကနေပြီးတော့ပြောတော့တာပါ OIC ဖွဲ့ဝင်တွေမှာမြန်မာအင်းနီချင်းအာဆီယံနိုင်ငံတွေထဲကအင်ဒိုနီးရှားမလေးရှားဘရူနိုင်းနိုင်ငံတွေလည်းပါပါတယ်ကုလသမဂ္ဂဘက်ကတော့ဒီအခြေအနေတွေပေါ်မှာအကောင်းဆုံးဖြစ်အောင်မြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်နေတယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရသူ Iduraido Dibol ကပြောပါတယ
် The situation in Myanmar is one of evolution.It is of a few steps forward, a few steps backwards. The situation is in flux, and we accept that. We are discussing with the Myanmar authorities.
မြန်မာနိုင်ငံအခြေအနေကဖြည်းဖြည်းချင်းသွားနေတဲ့သဘောပါ။ဒုတက်မှုတွေရှိလာသလိုနောက်ပြန်ဆုတ်တာတွေလည်းရှိပါတယ်။အခြေအနေကငြိမ်မနေတာကိုတော့လက်ခံပါတယ်။ရိုဟင်ဂျာကိစ္စကိုအကောင်းဆုံးဘယ်လိုဖြေရှင်းနိုင်မလဲဆိုတာကိုမြန်မာအာဏာပိုင်တွေနဲ့တိုင်ပင်နေပါတယ်။ဆက်ပြီးတော့လည်းညှိနှိုင်းနေပါတယ်။အခြေအနေတွေကိုအတွင်းမှုချုပ်ရောအတွင်းမှုချုပ်အထူးကိုယ်စားလှယ်မစ္စတာနမ်ဘီယားကပါစိုးရိမ်ပူပန်နေပါတယ်။
နိုင်ငံတကာအနေနဲ့ကတော့ဒီရခိုင်ပြည်နယ်ရဲ့အကြမ်းဖက်မှုတွေကိုတီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းနေတာပါ။ဒါပေမဲ့လည်းဒီကိစ္စဟာရခိုင်ပြည်နယ်ထဲကကိစ္စရပ်တစ်ခုသာဖြစ်ပြီးတော့နိုင်ငံတကာစုံစမ်းရေးအဆင့်လုပ်ဖို့အတွက်မသင့်တော်ဘူးလို့မြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်ခဲ့ပါတယ်။အကဲခတ်တွေကတော့မြန်မာအာဏာပိုင်တွေအနေနဲ့အရင်မြစ်ကြတဲ့နောက်ွယ်ကအကြောင်းရပ်ကိုပထမဆုံးဖြစ်ရှင်းသင့်တယ်ဆိုပြီးတော့အကြံပြုမှုတွေလည်းရှိနေပါတယ်။နိုင်ငံတကာပြည်ပခါတွေကိုလေ့လာတဲ့ International Crisis Group ICG ရဲ့သုတေသီ Jim Della Giacoma ကတော့ IOC ကအခုလိုဆုံးဖြတ်လိုက်တာကိုကြည့်လို့ရှိရင် Ranger ရေးကိစ္စဟာနိုင်ငံတကာပြဿနာရပ်တစ်ခုလိုဖြစ်လာတယ်လို့သူကထောက်ပြပါတယ်။မြန်မာစုအနေနဲ့ပထမဆုံးဖြစ်ရှင်းသင့်တာကတော့နိုင်ငံသားပြဿနာဖြစ်တယ်လို့သူကမြင်ပါတယ
်။ I think it should encourage the government in Myanmar to look at the fundamental problem behind this issue.which is the statelessness of the Rohingya people. They are made stateless.
ဒီကိစ္စရဲ့နောက်ွယ်မှာရှိနေတဲ့ခြေခံကြတဲ့ပြဿနာရပ်ကိုမြင်ကြည့်နိုင်ဖို့မြန်မာအစိုးရကိုဖြောင်းဖြားတွန်းအားပေးရမယ်ထင်ပါတယ်။ဒါကတော့ Rohingya တွေရဲ့နိုင်ငံမဲ့ဖြစ်နေတဲ့ကိစ္စပါ။1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေအရအစိုးရရဲ့မူဝါဒကြောင့်ဒီလူတွေနိုင်ငံသားဖြစ်နေကြရတာပါ။ဒီအခြေအနေကိုပြောင်းပြဖို့ကအရေးကြီးဆုံးပထမအဆင့်ဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစာတမ်းအရနိုင်ငံသားဖြစ်ခွင့်ချက်ကိုလက်ခံအသိမှတ်ပြုလိုက်ခြင်းအပြင်သာမြန်မာနိုင်ငံဟာလူမျိုးစုံဘာသာစုံနိုင်ငံဖြစ်တဲ့ဒီမိုကရေစီမြန်မာနိုင်ငံတော်မှာလူနည်းစုတွေအတွက်လည်းနေရာရှိတယ်ဆိုတဲ့အချက်ကိုမြန်မာအစိုးရကလက်ခံပြသရာရောက်မှာပါ
။ VOA မြန်မာပိုင်းကနေပြီးတော့မြန်မာသမ္မတဦးသင်းစင်ကိုတီးကြားတွေ့ဆုံမေးမြန်းခဲ့မှာတော့ရိုဟင်ဂျာရေးကိစ္စကိုဖြေရှင်းတဲ့နေရာမှာဒီလူမှုအတိုင်းအဝိုင်းရဲ့ပညာရေးကိုမြင့်တင်ပေးဖို့လိုမယ်လို့ဒီသမ္မတကသူ့ရဲ့သဘောထားကိုပြောခဲ့ပါတယ်။ရိုဟင်ဂျာတွေမှာဒီဘာသာရေးခြေခံတဲ့ကျောင်းတွေပဲရှိတယ်လို့သူကထောက်ပြခဲ့ပါတယ်။ICG သူတည်တီဂျီယိုကူမာကတော့ဒီပညာရေးဟာဖြည့်ရှင်းရမယ့်အစိတ်ပိုင်းတစ်ခုဖြစ်တယ်ဆိုတာကိုလက်ခံပါတယ်။ရိုဟင်ဂျာတွေဟာဟိုးရင်တွေကဒီပညာရေးအရပိတ်ပင်ခံမှုကန့်သက်ခံမှုအချို့ရှိတယ်ဆိုပြီးတော့သူကထောက်ပြပါတယ်။ဒါပေမဲ့လည်းအရင်ဆုံးဖြည့်ရှင်းတင်တာကတော့နိုင်ငံသားဖြစ်မှုကိစ္စပဲဖြစ်တယ်လို့ပဲသူကထားလောင်းပြောပါတယ်။ဒီရိုဟင်ဂျာကိစ္စဟာမြန်မာနိုင်ငံအတွက်တင်မဟုတ်ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံတွေပါတကယ်တော့ဆက်ဆက်နေတာပါ။ဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့တရားမဝင်ဝင်ရောက်လာသူတွေဖြစ်တယ်လို့မြန်မာဘက်ကပြောပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကတော့ဒီလူတွေကိုလက်ခံဖို့ညှင်းပယ်နေတာကြောင့်မလို့ရိုဟင်ဂျာတွေဟာအခုလက်ရှိအထိနိုင်ငံမဲ့ဖြစ်နေသူတွေလို့ဆိုရမှာပါခင်ဗျာ။